ကိုမောင်ဒေဗီဟာနယူးဒေလီမြို့တော်နာဂူကောင်ရပ်ကွက်မှာအိမ်သုံးလုံးကိုတန့်ရှင်းရေးဝန်ဆောင်မှုပေးနေတဲ့အိမ်အကူလုပ်သားတဦးဖြစ်ပါတယ်။သူရဲ့တလဝင်ငွေဒေါ်လာ100ရဲကနေလစဉ်ဒေါ်လာ20လောက်သူကစုထားနိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီစုငွေကိုသွားထည့်ထားဖို့နေရာမရှိပါဘူး။
خاتا کھلانے کے چکر میں تو میں بہت گھوم لے ادھر ادھر پر میرے پاس نہ تو پہچان پتر اور نہ راشن کارڈ کوئی لے لیتا دیتا بھی نہیں جلدی سے
بہن گوی سین تکو پھن مو تو اچھے میاں سوا چوزا گے بو رے لو کمار دیوی کا ہندی بھاسا زگانے پیو بارے دا بھی میں لے چی والی تکو کا نے شوی پیاؤں لا تو پھٹا مو میو جی پیا جی ما پیا بو اٹھاو اٹھا تو ما بھا ما مشیرا جاؤ بہن گوی سین مپوئن نائیں گے بابو رے تو سوزاؤں تھا رے گوی لی တခုခုဖြစ်သွားမှသူကစိုးရိမ်နေပါတယ်။ဘာအလုံးမှမလုပ်ဘဲအိမ်မှာအားအားရှိလှဲနေတဲ့သူ့ယောက်ျားကယူသွားလိုက်။တခါတခါကျတော့သုံးလို့ကုံသွားလိုက်နဲ့ဖြစ်နေပါတယ်လို့ဒေဗီကပြောပါတယ်။သူ့လိုအမျိုးသမီးတွေအတွက်ဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုဘိုးဘီအလွယ်တကူရလာစေရေးအကူအညီပေးဖို့ဘာရတီးယားမာဟီလာဘဏ်ဆိုတဲ့နာမည်နဲ့အများအားဖြင့်အမျိုးသမီးတွေကိုဝန်ဆောင်မှုပေးမဲ့အများပိုင်ဘဏ်တစ်ခုကိုအိန္ဒိယကထူထောင်ဖွင့်လှစ်လိုက်တာပါ။အိန္ဒိယနိုင်ငံသားအမျိုးသမီးတချို့စီးပွားရေးလုပ်ငန်းရှင်တွေဖြစ်လာခဲ့ကြပြီမလဲ။အများစုကတော့ကြီးမားတဲ့အခက်အခဲအတားအဆီးတွေနဲ့ရင်ဆိုင်နေရတုံးပါပဲလို့ပြီးခဲ့တဲ့သတင်းပတ်တွင်မွန်ဘိုင်းမြို့ဘဏ်ခွဲတစ်ခုဖွင့်လှစ်တဲ့အခမ်းအနားမှာဝန်ကြီးချုပ်မန်းမွန်စင်းကပြောခဲ့ပါတယ်။
The sad reality is that women in India face discrimination and hardship at home.
Unne zia kaung ne mun tia ro. India na ngan ga amit mi ri ha ai ma chao ma tu ro lungan khwin ne ma amya pi tu ne sain ne niya ri ma khwa ja sat san khan ne ya jin me phit par. Tu ro ye lu mwe si wa ye ne naingan ye san ya lut saung nai mu ri ha a hlan we de de pa nai to khu a phit ba si ni ba de. Sa tat myaw mu ကျမရေလောက်ကန်ခွင်လာနဲ့စွန်ဦးတီထွင်လုပ်ငန်းလှုပ်ဆောင်နိုင်မှုအရည်အသွေးတွေမှာအမျိုးသားတွေနဲ့နှိုင်းရှင်နှင်းကြနေပါတယ
်။အခုလိုဗန်မျိုးထူထောင်လိုက်တာဟာအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တိုးတက်လာစေဖို့ခြေလှမ်းငယ်တစ်ခုစလှမ်းလိုက်တာဖြစ်ပါတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။မိသားစုတွင်ဝင်ငွေထွက်ငွေကိုအများအားဖြင့်ယောက်ျားတွေကထိန်းချုပ်ထားတဲ့အမျိုးသားကြီးစိုးတဲ့လူအဖွဲ့အစည်းမှာအိန္ဒိယအမျိုးသမီး၄ဘုံ၃ဘုံဘန်ငွေစည်းရင်းမရှိကြပါဘူး။ဘန်ချေးငွေကိုလူတဦးချင်းဖျန်းမြရယူနိုင်တဲ့အခြေအနေမှာလဲအမျိုးသမီးတွေဟာအမျိုးသားတွေနဲ့နှိုင်းရှင်အများကြီးကိုနည်းနေပါတယ်။အခုထူထောင်လိုက်တဲ့ဘန်အစ်စ်ကနေစင်းရဲနွမ်းပါပြီးအခွင့်အလမ်းမရကြတဲ့အမျိုးသမီးတွေအတွက်ငွေစုဘန်စည်းရင်းဖွင့်ဖို့အကူအညီပေးမှာဖြစ်ပါတယ်။အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်တွေအတွက်ဘန်ချင်းငွေရယူတဲ့နေရာမှာပိုးပြီးလွယ်ကူစေအောင်အားပေးလှူဆောင်မှာဖြစ်ပါတယ်။ဥပမာအားဖြင့်အမျိုးသမီးတွေအနေနဲ့အာမခံအပေါင်ပစ္စည်းတစ်ခုခုမထားနိုင်ဘူးဆိုရင်တောင်မှစီးပွားရေးလုပ်ငန်းအသေးစားတွေစပြီးတော့လှူဆောင်နိုင်ဖို့အတွက်ချင်းငွေဒေါ်လာ400အထိဘန်ကထုတ်ချေးမှာပါ။အဲ့ဒီအာမခံအပေါင်ပစ္စည်းကိစ္စဟာအိုးအိမ်ချမ်းမြေစတဲ့ပစ္စည်းဥစ္စာတွေကိုအများအားဖြင့်အမျိုးသားတွေကပဲပိုင်ဆိုင်ထားတဲ့နိုင်ငံတစ်ခုမှာပြဿနာတရဖြစ်ပါတယ်ဒီလိုမျိုးအာမခံအပေါင်ပစ္စည်းမပါပဲချင်းငွေရယူနိုင်မဲ့ဝန်ဆောင်မှုဟာကလေးရင်းကျောင်းတွေနဲ့အချက်ပြုတ်လုပ်ငန်းတွေလိုစီးပွားရေးတွေထူထောင်ဖို့အတွက်ချင်းငွေထုတ်ပေးခြင်းအပြင်တခြားစီးပွားရေးနဲ့ကုန်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေကနေအမျိုးသမီးတွေကိုကူညီလာအောင်အားပေးမှာဖြစ်ပါတယ်အခုထူထောင်လိုက်တဲ့ဗန်သစ်ဟာအဓိကမြို့ကြီးတွေမှာဘန်ခွဲ9ခုဖွင့်ပြီးတော့လုပ်ငန်းစတင်ပါလိမ့်မယ်။အဲဒီနောက်၄နှစ်အတွင်းတခြားမြို့ပြနဲ့ကျေးလက်ဒေသတွေမှာဘန်ခွဲပေါင်း900ကျော်အထိတိုးချဲ့ဖွင့်လှစ်သွားမှာဖြစ်ပါတယ်။ဘန်ရဲ့ဒါရိုက်တာအဖွဲ့မှာအမျိုးသမီး10ဦးပါဝင်ပြီးဝန်ထမ်းအများစုဟာလည်းအမျိုးသမီးတွေပဲဖြစ်ပါတယ်။ကိုမောင်ဒေဗီအတွက်ကတော့ဘာရတီးယားမာဟီလာဘန်ဟာသူ့အတွက်မျော်လင့်ချက်ရောင်ကြီးလေးတန်းလာစေပါတယ်။
पैसे का मैंने सोना खरीदा मंगलसूत्र खरीदा पहनने के लिए तो क्या करेंगे पैसे बचाने को
जगह नहीं रखने के लिए कोई तू सू ठा रे ngui ने छुए स्वै जो तकों वे लाइट दे लो देवी का ပြောပါတယ်လောဝယရနာဟာအိန္ဒိယအမျိုးသမီးတွေမှာရှိတဲ့တမျိုးတည်းသောပိုင်ဆိုင်ပစ္စည်းပါသူစုငွေကိုထည့်ထားဖို့ တခြားဘယ်နေရာမှမရှိတာကြောင့်သူ့မှာရွေးချယ်စရာမရှိခဲ့ဘူးလို့ဒေဗီကပြောပါတယ်။ဒါပေမဲ့လည်းဘန်ငွေစင်းဖွင့်ပြီးစိတ်ချလက်ချနဲ့ဘေးကင်းရန်ကင်းအပ်ထားရတာမျိုးကိုသူကပူကြိုက်တာပါ။ဘန်အစ်ရဲ့အောင်မြင်မှုကိုကျေးလက်ဒေသတွေစီဘယ်လောက်အထိထိုးပေါက်နိုင်တယ်လဲဆိုတာပေါ်ကြည့်ပြီးဆုံးဖြတ်ရလိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အိန္ဒိယကျေးလက်ဒေသတွေမှာကဘန်လုပ်ငန်းဝန်ဆောင်မှုနှေးပါလှပြီးအစိုးရအဆုံးသောလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုအမျိုးသမီးတွေရင်ဆိုင်ကြုံတွေ့နေရတာကြောင့်ပဲဖြစ်ပါတယ်ခင်ဗျာ။